ဒေမန်နိုင်ငံကိုဗင်ဟေဂင်ယူရိုကအကြီးဆုံးဖီးဈေးဝယ်စင်တာမှာတနင်္ဂနွေနေ့ကသနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်လူအတော်များများသေဆုံးပြီးဒဏ်ရာသူတွေလည်းအများကြီးရှိကြောင်းရဲကပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်။ဒီဆုံးမှုအရေးအတွက်ကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပါဘူး။ပြစ်ခတ်သူလို့တန်လျာရှိတဲ့သနတ်သမားကိုတော့အဲ့ဒီဖီးဈေးဝယ်စင်တာနားတဝက်မှာပဲဖမ်းမိခဲ့ပြီးသူဟာအသက်22နှစ်အရွယ်ရှိတဲ့ဒေမန်နိုင်ငံသားဖြစ်တယ်လို့ကိုဗင်ဟေဂင်ဟူကင်းရဲဌာနအကြီးအကဲတောင်းနေစင်ကပြောပါတယ်ဒီသဏ္ဍာန်သမားဟာအကျန်းဖက်ဝါဒဇွင်းနဲ့လှုပ်ဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့မဆုံးဖြတ်ရသေးကြောင်းသူကပြောပါတယ်အခုချိန်ဒီတရားတော်အဲ့ဒီပြစ်ခတ်မှုမှာအခြားသူတွေပါဝင်တယ်ဆိုတဲ့သတင်းမျိုးလဲမရသားသေးကြောင်းရဲကပြောပါတယ်သဏ္ဍာန်သမားရဲ့အသက်အရွယ်ကလည်းလို့အခြားအချက်လက်တွေကိုရဲကထုတ်ပြန်ခြင်းမရှိပါဘူးကိုဗင်ဟေဂင်မြို့ရဲ့တောင်ဘက်မြို့စုံမှာရှိတဲ့အဲ့ဒီဈေးဝယ်စင်တာဟာမြေအောက်ယထာတစ်ခုနဲ့ထိဆက်ထားပြီးမြို့လေကောင်ထိရောက်သလိုလေးစိတ်ကိုပါသွားလို့ရတဲ့လွယ်ကူတဲ့နေရာဖြစ်ပါတယ်။အဝေးပြေးကားလမ်းမကြီးနဲ့လည်းနေပြီး2004ခုနှစ်ကဖွင့်လှစ်ခဲ့တာပါ။အခုလိုဖြစ်ရက်ကဖြစ်ရက်ဟာအင်မတန်သတင်းဆိုးဖြစ်တယ်လို့ကိုဗင်ဟေဂင်မြို့တော်ဝန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။